ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုဦးတန်းလွင်ထွန်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုလိုထိုင်းနိုင်ငံမှာဆဲအုပ်ချုပ်ရေးဥပဒေထုတ်ပြန်လိုက်တဲ့အပေါ်မှာထိုင်းနိုင်ငံမှာနေထိုင်ပြီးအရင်ဆဲအုပ်ချုပ်ရေးဥပဒေကြီးညာမှုတွေကိုသိမိခဲ့သူတချို့ရဲ့အမြင်တွေကိုတော့မဆုမုံကတစ်ဆက်တည်းစူးစီးတင်ပြထားပါတယ်ရှင်။
မေလ20ရက်နေ့မနက်လင်းရကြီးမှာထိုင်းစစ်တပ်ကစစ်အုပ်ချုပ်ရေးဥပဒေကိုအရေးပေါ်ကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းစစ်တပ်ကနေစစ်အုပ်ချုပ်ရေးကြေညာလိုက်ပေမဲ့လို့ဘန်ကောက်မြို့ထဲမှာတော့အခြေအနေဟာတည်တည်ငြိမ်ငြိမ်အနေထားမှာပဲရှိနေတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကဥမျိုးနိုင်ကပြောပြပါတယ်
။သူကြေညာတော့သူဒီထိုင်းစစ်တပ် channel လေ channel 5လေအဲ့ကပဲကြေညာသွားတာ။သူအဲ့လိုကြေညာတဲ့အချိန်မှာသူကမလုပ်ထားလဲဆိုတော့ channel တွေကိုသူပိတ်ထားတယ်လိုင်းတွေကိုပြီးတော့မှသူကပြန်ဖွင့်တယ်။ဘန်ကောက်မြို့ရဲ့ issue မစမောပုံမှန်အတိုင်းနဲ့ခုကကျွန်တော်တောင်မှခွက်ဟိုဘွားပြီးသွားမလို့လေးစိတ်ကိုသွားတာလေတလျှောက်သွားတာဗအေးစစ်စစ်ပဲဘာမှဟိုဖြစ်တာတက္ကစီဝညာလဲလို့ပဲဟိုငားလို့ရတယ်သူကလည်းသူပဲမဆယ်လို့ထုတ်လို့ဆိုတဲ့လူတွေရဲ့အဲ့မှာစီထဲမှာတင်းရှိမရှိဘူးပုံမှန်ပဲပုံမှန်မစမ
ထိုင်းနိုင်ငံရဲ့သမိုင်းတလျှောက်မှာတအူးစံပိုင်းဘရင်စနစ်ကနေစီးမြင့်ကံဘရင်စနစ်ပြောင်းလဲလာခဲ့တဲ့82နှစ်တာကာလအတွင်းမှာပဲထိုင်းစစ်တပ်ဘက်ကအာဏာသိမ်းမှုပေါင်း18ကြိမ်လောက်လုပ်ခဲ့မှုပါတယ်ဒါပေမဲ့ဒီတစ်ကြိမ်မှာတော့စစ်တပ်ကအာဏာသိမ်းတာမဟုတ်ဘူးစစ်အုပ်ချုပ်ရေးကျင်ညာတာတတ်တတ်ပါလို့ပြောခဲ့တဲ့အပေါ်ထိုင်းနိုင်ငံရေးတုံ့တက်သူဦးခမ်းမဏိကနိုင်ငံတကာကိုအပြကောင်းအောင်လုပ်တာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။နိုင်ငံတကာဟိုနဲ့သူတို့လူထုကိုနာမည်လေးတွေနဲ့သူတို့ကတော့ကတားတော့ကစားတဲ့ပုံမျိုးမထင်ဘူး။အခုကအာဏာသိမ်းတာမဟုတ်ဘူးဆိုတော့သူကနိုင်ငံရေးသမားတွေရဲ့အခန့်ကဏ္ဍတွေကတော့ရှီအောင်မယ်ဆိုတဲ့သဘောမျိုးတော့ပါတယ်လို့ထင်တယ်လေ။သူကအာဏာသိမ်းတယ်ဆိုရင်တော့အခုနိုင်ငံရေးကတော့ဘာမှကိုလုံမလုပ်ရတော့ဘူးပေါ့။အခုကတော့အာဏာသိမ်းတာမဟုတ်ဘူးဆိုတော့အခန့်ကဏ္ဍတော့ရှိမယ်လို့သူကအဲ့လိုထားတဲ့သဘောပဲ။သူတို့စီးပွားရေးတွေကိုထိမ့်မှုအတွက်သူတို့လှုပ်လာတဲ့အခြေအနေမျိုးထင်တယ်လေ။သူကတအားကြာနေပြီ။ကြောင့်ပြောသူတို့ကဘာလက်ခီးတွေဆိုအရေအတွက်တွေကတော်တော်ကြာနေ။အခုကသူတို့ရင်လက်ဖြစ်သွားပြီမှခွာရီကဆက်ပြီးတော့သူကလည်းလှုပ်နေတာ။အဲ့တော့အမေကြီးကလည်းရင်လက်ပြတ်တော့တော်တော်ကိုမခံနိုင်ဖြစ်ပြီးတော့ပြန်လှုပ်နေတာရှိတာကိုပြန်ဆန္ဒပြတာလေ။အဲ့တော့ဒီဟာဒီသူကတော့တန်နိုင်တော့ဝင်ထိမ့်နေတယ်လို့ထင်တယ်။ဒါပေမဲ့ကျွန်တော်ထင်တာတော့တိတ်တော့မလွယ်ဘူးထင်ပါတယ်။ဒီအခြေအနေကသူတို့ကလည်းဘာမှပြီးကြောက်ကြမ်းကြမ်းတန်းတန်းကြီးကလှုပ်တာမဟုတ်ဘူးဆိုတော့ကျွန်တော်ထင်တော့ဆက်ပြီးတော့ပြဿနာတော့ရှိအောင်မထင်ဘူး။
ထိုင်းနိုင်ငံရဲ့မတည်ငြိမ်မှုဖြစ်နေတဲ့အချိန်အခုစစ်အုပ်ချုပ်ရေးကျင်ညာတဲ့အချိန်မှာတော့အင်ရှင်နိုင်ငံရဲ့ဥပဒေကိုထိုင်းနိုင်ငံရောမြန်မာနိုင်ငံသားတွေလေးစားလိုက်နာဖို့လိုတယ်လို့ထိုင်းနိုင်ငံမြန်မာတန်ရုံတာဝန်ရှိသူတဦးကပြောပါတယ်
။တို့မြန်မာနိုင်ငံသားတွေကဒီထိုင်းနိုင်ငံရဲ့မှာဆန္ဒပြရနေရတယ်မသွားဖို့လူကျွန်းသတိပြုဖို့ပါညာဆိုပြီးထောက်ထားပါတယ်ခင်ဗျာ။ခုကတော့သူထိုင်းနိုင်ငံအတွင်းမှာလေသူတရားဥပဒေစွန့်မိုးရေးငြိမ်းချမ်းရေးတရားဥပဒေစွန့်မိုးရေးအတွက်သူထောက်ထားတော့ကျွန်တော်တို့ကဟိုဘာညာထပ်ထုတ်ဖို့လိုပါသေးလဲခင်ဗျာ။စစ်အုပ်ချုပ်ရေးတော့မဟုတ်ဘူးထင်ပါတယ်သူတို့ပြောတာမရှိလို့လေဟိုတရားဥပဒေစွန့်မိုးဖို့အတွက်တို့ကမင်းထောက်ထားတာဟုတ်ရင်တော့မညီမသက်ဖြစ်နေတော့ခုတို့ကဟိုတရားဥပဒေစွန့်မိုးအောင်လေတင်းကြီးအချင်းအောင်တို့အစိုးရနဲ့ဆောင်ရွက်နေတာပဲကျွန်တော်ကတော့အဲ့ဒီဟိုကအင်ရှင်နိုင်ငံရဲ့ဥပဒေအတိုင်းညှဉ်းချချက်တဲ့အတိုင်းကျွန်တော်အစ်တေလိုက်နာရမယ်တာဝန်ရှိရဖို့ဟုတ်ဟုတ်ကဲ့
ထိုင်းနိုင်ငံတဝမ်းမှာလက်ရှိအစိုးရနဲ့အတိုက်ခံကြထိုင်းနိုင်ငံရေးလှုပ်ရှားမှုတွေအရှိန်မြင့်တက်လာတဲ့အချိန်မှာပဲအခုလိုမျိုးထိုင်းစစ်တပ်ကစစ်အုပ်ချုပ်ရေးဥပဒေမာရှယ်လောထုတ်ပြန်ကြေညာလိုက်ချိန်မှာတော့အနာဂတ်ထိုင်းနိုင်ငံရေးပြည်လည်သွားနိုင်မယ်ဆိုတဲ့အမှခံချက်ကတော့မရေမရာဖြစ်နေသေးပဲလို့သုံးသပ်ကြပါတယ်ရှင်